မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ရေးဟာအရေးကြီးတယ်လို့ပဲဖွဲ့စည်းပုံနဲ့အညီလိုက်နာဆောင်ရွက်အကောင့်ထဲဖော်သွားဖို့လည်းအရေးကြီးတဲ့ကိစ္စဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူ George Town တက္ကသိုလ်ကပေါမောက်ခ David Steinberg ကပြောပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ကနအူးချီလန်းတရဲ့အဖြစ်ဒီဖွဲ့စည်းပုံအခြေခံဥပဒေလေ့လာစီစီရေးလွှတ်တော်ကော်မတီကနေပြီးတော့ဩဂတ်လ23ရက်နေ့မှာပထမအဦးဆုံးချင်းဆွေးနွေးခဲ့ကြတာပါဒီမြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်နိုင်ရေးမှာအဓိကဘယ်အရာတွေကိုဟာစင်ခေါ်မှုဖြစ်နေသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးပါအောင်ရှင
်အငင်းပွားစရာတွေဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးမှာလက်ရှိစစ်တပ်ရဲ့ပါဝင်မှုအခန်းကဏ္ဍကစိန်ခေါ်မှုတရက်အဖြစ်ရှိနေတာညင်းစရာမရှိသလိုဖွဲ့စည်းပုံပြင်ဆင်ရေးမှာဒီကိစ္စအပြင်တခြားရေးပါတဲ့အကြောင်းအရာတွေအများကြီးရှိနေတယ်လို့မြမရေးကျွမ်းကျင်သူ George Town တက်သူကပေါမောက်ခ David Steinberg ကပြောပါတယ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအရေးကြီးုံသာမကဥပဒေတွေကိုဘလောက်အထိလက်တွေ့အကောင့်ထဲဖော်နိုင်တယ်ဆိုတဲ့ကိစ္စကလည်းအရေးကြီးတယ်လို့သူကဆိုပါတယ
် Well clearly the military has built itself into the constitution in a very comprehensive way to serve their own purposes
ဒီကြတာကတော့စစ်တပ်ကသူ့ရဲ့အခန်းကဏ္ဍသူလှုပ်ဆောင်ခြင်းတဲ့အရာတွေကိုဖွဲ့စည်းပုံထဲမှာအခိုင်အမာပြဋ္ဌာန်းနေရယူထားပြီးသားဖြစ်ပါတယ်ဆိုတော့ဒီလိုပြဋ္ဌာန်းထားတဲ့အတွက်လူတဦးချင်းစီရဲ့လွတ်လပ်ခွင့်ဒေသတစ်ခုချင်းစီရဲ့လွတ်လပ်ခွင့်တွေပိုးပြီးရလာဖို့ဆိုတာမလွယ်ပါဘူးစင်စာတက်ပြတ်ခွင့်ဖယ်ရှားပေးလိုက်တာမျိုးလောက်နဲ့လည်းမပြီးသွားပါဘူးလွတ်လပ်စွာတရားစီရင်ပိုင်ခွင့်ရှိဖို့ဆိုတဲ့ကိစ္စတွေကလည်းအရေးကြီးပါတယ်ဖွဲ့စည်းပုံနဲ့ပတ်သက်လို့မေကွန်ထုတ်စီရာတွေကတော့အများကြီးပါဖွဲ့စည်းပုံပါဥပဒေတွေကိုလက်တွေ့အကောင့်ထဲဖော်သွားနိုင်မှုကလည်းအရေးကြီးပါတယ
်အရင်စစ်ဆိုးရလက်ထက်ရေးဆွဲအတည်ပြုခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတာမှာဖွဲ့စည်းပုံအရဘလို့လူတွေသာတမရနဲ့ဒုတမရတွေဖြစ်ခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်တွေကိုသာလူတွေကထောက်ပြနေကြပေမဲ့တကယ်တော့ဒီချက်တွေအပြင်တခြားရေးပါတဲ့ထောက်ပြစရာအချက်တွေအများအပြားရှိနေတာဖြစ်တယ်လို့လည်း Mr. Steinberg ကပြောပါတယ်
။ Well, any constitution ought to be able to be considered to be amended, of course. And this is a new constitution. The way it was approved by the people was very questionable.
ဘယ်ဖွဲ့စည်းပုံမဆိုလိုအပ်ရင်ပြင်ဆင်နိုင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံဆိုရင်အသစ်ဖြစ်အောင်သာမကဒီဖွဲ့စည်းပုံကိုဘလို့အတည်ပြုထားတယ်ဆိုတာနဲ့ပတ်သက်လို့မေကွန်ထုတ်စရာတွေလည်းရှိနေတဲ့ဖွဲ့စည်းပုံမှာဆိုတော့ဒီဖွဲ့စည်းပုံနဲ့ပတ်သက်လို့ပြဿနာတွေအများကြီးရှိနေတာပါဒီအထက်မှာဘယ်သူတွေကသမရဒုသမရတွေပြစ်ခွင့်ရှိတယ်လွတ်တော်ထဲမှာတပ်မတော်သားတွေပါဝင်ခွင့်ဘလောက်များများပါဝင်နေတယ်စသဖြင့်ပြဿနာတွေရှိပါတယ်ဒါပေမဲ့တခြားဒီထက်ရေးပါတဲ့ထောက်ပြစရာအချက်တွေလည်းအများကြီးပါဥပမာတိုင်းဒေသတွေနဲ့ပြည်နယ်လွှတ်တော်တွေအနေနဲ့လုတ်ပိုင်ခွင့်တွေဘလောက်အထိပေးထားလဲသူတို့ရဲ့လုတ်ပိုင်ခွင့်တွေကိုပိုးပြီးတော့ပေးတင်သလားဒီလိုပေးလိုက်ရင်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်မလဲလူနည်းစုတွေရဲ့ဘာသာစကားယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုတွေနဲ့ပတ်သက်လို့ဘာတွေသတ်မှတ်ပြဋ္ဌာန်းတင်တယ်လဲစတဲ့အရေးပါတဲ့ထည့်သွင်းစဉ်းစားရမယ့်အကြောင်းအရာတွေရှိပါတယ
်လွှတ်တော်အတွင်းတပ်မတော်သားတွေကိုနေရာပေးထားတဲ့ကိစ္စအပါအဝင်မေကွန်ထုတ်စရာဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့ပထမခြေလှမ်းတစ်ရပ်အနေနဲ့ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းပေးထားတဲ့2008ခုနှစ်အခြေခံဥပဒေလေ့လာသုံးသပ်ရေးကော်မတီဟာဩဂတ်လ23ရက်နေ့မှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်ကနေဒီကော်မတီကိုလုတ်ပိုင်ခွင့်နဲ့တာဝန်တွေအတည်ပြုနိုင်ဖို့အတွက်ကော်မတီအတွင်းပြင်ဆင်စရာရှိတဲ့ကိစ္စတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ကော်မတီအတွေ့အမှုနဲ့အထွေထွေတွေ့ရမှုတွေကိုလည်းရွေးချယ်ခဲ့ကြတာဖြစ်တယ်လို့ကော်မတီဖွဲ့ဝင်တဦးက VOA ကိုပြောပါရယ်ဒီလွှတ်တော်ကော်မတီအနေနဲ့အခြေခံဥပဒေပြင်ဆင်ရေးအတွက်ဘလောက်အထိအကြံပြုနိုင်မလဲသူတို့ရဲ့အကြံပြုချက်တွေကိုလွှတ်တော်ကဘယ်အချိန်မှာတင်သွင်းလာနိုင်မလဲဆိုတာကတော့သေချာမသိရသေးပါဘူးဝေဖန်သူတွေကတော့ဒီလွှတ်တော်ကော်မတီအနေနဲ့ဖွဲ့စည်းပြီးချိန်ကလေးကဘာလှုပ်ဆောင်ချက်မှသေချာချာမပြနိုင်သေးတဲ့အပေါ်မှာထောက်ပြဝေဖန်နေကြတာဖြစ်ပါရယ်ရှင်